Malaysia ဝန်ကြီးချုပ် Muhyiddin Yassin ကိုဖြုတ်ချပြီးတော့အစိုးရတည်တရဖွဲ့စည်းနိုင်မဲ့ခိုင်မာတဲ့အထောက်အထားတွေ Malaysia ပြည်နဲ့အင်္ဂါနဲ့တွေ့ဆုံချိန်မှာတင်ပြခဲ့တယ်လို့အထိုက်ခံကောင်းဆောင် Anwar Ibrahim ကပြောပါတယ်။သူ့အပေါ်လွှတ်တော်အမတ်120ကျော်တို့ထောက်ခံထားရဲဆိုတော့ယုံကြည်လက်ခံနိုင်လောက်တဲ့ခိုင်မာတဲ့အသက်တွေအထောက်အထားတွေကိုပြည်နဲ့နန်းတော်မှာတနာယီပါတွေ့ဆုံချိန်မှာတင်ပြခဲ့တယ်လို့ Anwar ကပြောပါတယ်။ဒီတက်တဲ့တွေကြောင့်ဝန်ကြီးချုပ် Muhyiddin ကိုဖြုတ်ချဖို့ဖြစ်လာနိုင်ခြင်းရှိပါတယ်။ပြင်ကတော့ဆုံးဖြတ်ချက်မချခင်အခြားပါတီကောင်ဆောင်တွေနဲ့တိုင်ပင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရလုပ်ကိုင်းသွားမယ်လို့ကတိပြုပြောဆိုခဲ့တယ်လို့လည်း Ibrahim ကပြောပါတယ်။အသေးစိတ်အချက်အလက်တွေကို Ibrahim ကပြောဆိုခဲ့ခြင်းမရှိပေမဲ့လည်းပြင်ဖက်ကအထောက်အထားတွေကိုလေ့လာသုံးသပ်ဖို့အချိန်ပေးကြပါလို့မလေးရှားပြည်သူတွေကိုတိုက်တွန်းခဲ့တာပါ။ထောက်ခံမှုအများစုမရတော့တဲ့ဝန်ကြီးချုပ် Muhyiddin Yassin အနေနဲ့နောက်ထပ်မှတင်တော်လိမ့်မယ်လို့လည်း Ibrahim ကကွာလာလမ်ပူမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။စွတ်တော်အမအများစုရဲ့ထောက်ခံမှုနဲ့မတ်လမှာဝန်ကြီးချုပ်ဖြစ်လာတဲ့ Muhyiddin ကတော့ထောက်ခံမှုအများစုဆုံးရှုံးသွားပြီဆိုတော့အတိုက်ခံကောင်းဆောင် Ibrahim ရဲ့ပြောဆိုချက်ကိုပဲချခဲ့ပါတယ်